အိန္ဒိယဝန်ကြီးချုပ်စီကိုအိတ်ဖွင့်စာတွေပေးပို့ပြီးတောင်းဆိုတဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများကျွမ်းကျင်မှုပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ဘင်းစတက်ရဲ့၅ချိန်မြောက်အစည်းအဝေးမှာမြန်မာစစ်ကောင်စီကိုတက်ခွင့်မပြုဖို့အိန္ဒိယအခြေဆိုင်အရက်ဖတ်အဖွဲ့စည်း130ကျော်ကအိန္ဒိယဝန်ကြီးချုပ်မိုဒီကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြပါတယ်။မတ်လ24ရက်နေ့ဒီကနေ့ပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာတော့အများဒီမြန်မာပြည်သူအများတောင်းဆိုချက်ကိုအလေးဂရုပြုဖို့ပန်ကြားထားပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုငင်းချမ်းပြောပြပေးပါရှင်။
တီရီလင်ဃာနိုင်ငံမှာမတ်လ30ရက်နေ့ကျင်းပမယ့်ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများကျွမ်းကျင်မှုပိုင်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးဘင်းစတက်အစည်းအဝေးတွေကိုမြန်မာစစ်ကောင်စီကိုတက်ခွင့်မပေးဖို့နိုင်ငံတကာလူထုအခြေပြုအရက်ဖတ်အဖွဲ့တွေနဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားနေကြတဲ့အဖွဲ့တွေစုစုပေါင်း136ဖွဲ့ကအိန္ဒိယဝန်ကြီးချုပ်စီကိုဒီကနေ့မတ်လ24ရက်နေ့မှာအိတ်ဖွင့်ပေးစာပေးပို့လိုက်တာပါအဖွဲ့စည်းတွေအားလုံးစုပေါင်းလက်မှတ်ရေးထိုးထားတဲ့စာထဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုရဲ့တောင်းဆိုချက်တွေကိုအလေးထားဖို့နဲ့ဘင်းစတက်တွေးဆောင်ပွဲမှာအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေကလူကုန်တိုက်ခါနဲ့လူသားမျိုးနွယ်အရေးကိုရှေးရှုပြီးမြန်မာပြည်အရေးကိုဆွေးနွေးပေးဖို့တောင်းဆိုထားပါတယ်။အဓိကကတော့စစ်ကောင်စီကိုဆက်ပြီးအတိမတ်ပြုတ်နေတဲ့အိန္ဒိယအစိုးရကိုဖိအားပေးပြီးတိုက်တွန်းနေတာလို့အိန္ဒိယဝန်ကြီးချုပ်မိုဒီစီကိုဒီကနေ့စာသွားရောက်ပေးပို့ခဲ့တဲ့အိန္ဒိယဖော်မြန်မာကစလိုင်းဒိုခါက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီနေ့ဆက်နေနေမှာကျွန်တော်တို့အနေနဲ့အာဝန်စုမှုတီထံကိုကျွန်တော်တို့အိတ်ခွင့်စာသွားပေးတာဖြစ်တယ်အဲဒီအိတ်ခွင့်စာထဲမှာသာတော့ဒီအရက်ဖက်လူမှုဖွဲ့စည်းပါဝင်လူပိတကျောဆိုတာတူနေနေမှာငါတို့ကဒီအားစုတွေအပေါင်းဖွဲ့စည်းအတူတူစစ်ချက်ကူကလက်မှတ်ထိုးထားတဲ့ဟာဖြစ်တာအဲဒီဟာကိုကျွန်တော်တို့အိတ်ခွင့်စာသွားပေးပြီးတော့ပြောအထူးသဖြင့်အိရာကိုဖျားပေးဖို့ကိုပထမဦးစားပေးဖြစ်တယ်။ဒါနဲ့ဒီချက်ကလည်းအိရာအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်လာတဲ့ဟာဖြစ်တယ်။နောက်ပြီးမှနိုင်ငံတကာဖွဲ့စည်းမှာအလေးရှိချင်းချင်းရှိကောင်းစီကိုနေရာပေးဟာဖြစ်တဲ့ဆိုတော့ကျွန်တော်တို့ထောက်ဆောင်ရတယ
်။အာဆီယံအဖွဲ့ကတော့ပြီးခဲ့တဲ့အာဆီယံခေါင်းဆောင်များအစည်းအဝေးတွေမှာစစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဖို့ဆုံးဖြတ်ခဲ့ပါတယ်။အိန္ဒိယနိုင်ငံပါဝင်တဲ့ဘင်းဆက်အဖွဲ့ကတော့နိုင်ငံရေးစီရေးတန်တမန်ရေးတွေမှာစစ်ကောင်စီကိုအတိအမှတ်ပြုလက်ခံထားတဲ့အတွက်ဒါကိုရပ်တန့်ပေးဖို့အရက်ဖတ်အဖွဲ့တွေကတောင်းဆိုနေတာပါ။ဟ
ိုဒီဘင်းစက်ဖွဲ့ရတာအာဆီယံအဖွဲ့လိုမျိုးဆုံးဖြတ်ချက်ထားမှတ်နိုင်ခဲ့တယ်ဆိုရင်ဒါစစ်ကောင်စီကိုဒါအပြည့်အစုံဆုံးသောဖုံးလက်ချက်တစ်ခုဖြစ်လာတယ်လို့ကျွန်တော်ယုံကြည်ရယ်။အာဘာဖြစ်လဲဆိုတော့လက်ရှိစဘာလုံးမှာပေါ့နော်ဒီစစ်ကောင်စီကိုနိုင်ငံရေးအရဒီနောက်ခံပေးထားတာဆိုရင်ရုရှားတရုတ်ကလွှဲရင်ဒီဘင်းစက်ပဲကျန်နေတာပေါ့ကျွန်တော်အတောင်မလို့ဒီအရက်ဖတ်အဖွဲ့စီရဒီပုံမှာဖိအားပေးနေတာဖြစ်တယ်
အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီစီကိုပေးပို့တဲ့စာထဲမှာလက်မှတ်ရေးထိုးပါဝင်ခဲ့တဲ့ Asian Committee for Democracy Development ကမတ်တင်စာရှင်းလက်ရေးကပြောသွားတာပါသူတို့ရဲ့အဆိုဖက်ဆစ်စစ်တပ်နဲ့ဆက်ဆက်ပတ်သက်မှုတွေကိုရပ်တန့်ဖို့လဲစာထဲမှာတိုက်တွန်းထားပါတယ်ဆရာနာသိပြီးနောက်2021ဇွန်လကစပြီးဘင်းစတက်ရဲ့24ချိန်မြောက်နှစ်လည်ကြီးညာချက်မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုနိုင်ငံတော်ဝန်ကြီးချုပ်လို့တုံးဆွဲခဲ့တာ2021ခုနှစ်ဒီဇင်ဘာလမှာအိန္ဒိယကလက်ခံကျင်းပတဲ့ဘင်းစတက်နိုင်ငံတွေရဲ့စီရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုဖိတ်ခေါ်ခဲ့တာတွေကိုအိန္ဒိယအခြေစိုက်အိန္ဒိယဖော်မြန်မာကထောက်ပြခဲ့ပါတယ်။ရှေ့သတင်းပတ်ကျင်းပမဲ့ဘင်းစတက်အစည်းအဝေးကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာလောလောဆယ်မသိရသေးကြောင်းနဲ့တင့်တော်တဲ့အချိန်ကြာရင်အတိပေးမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရဥအောင်ကိုက VOA ကိုပြောခဲ့ပါတယ်။ဘင်းစတက်အဖွဲ့မှာဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါ်တီရီလင်ကမြန်မာနဲ့ထိုင်းနိုင်ငံတို့ပါဝင်ပါတယ်။အိန္ဒိယနိုင်ငံမှာရှိတဲ့ဘင်းစတက်အဖွဲ့ဝင်နိုင်ငံအသီးသီးရဲ့တန်ယုံတွေကိုလည်းမနေ့ကအလားတူစာပေးပို့ခဲ့ပြီးတန်ယုံတချို့ဘက်ကအပြူသဘောတုံ့ပြန်မှုတွေရရှိခဲ့တယ်လို့လည်းအိန္ဒိယဖော်မြန်မာအဖွဲ့ကစလိုင်းတိုခါကပြောပါတယ်။လေးနှစ်တစ်ချိန်ကျင်းပတဲ့ဘင်းစတက်အစည်းအဝေးကို NLD အစိုးရအဖွဲ့လက်ထက်2018ခုနှစ်တုန်းကသမ္မတဦးဝင်းမြင့်နောက်ဆုံးတက်ရောက်ခဲ့ပါတယ်ခင်ဗျာ။